လေကျွန်းလူတက်မှုမှာတည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကာကွယ်ဆောင်ရှောက်ပေးဖို့ထိုင်းနိုင်ငံကိုရောက်နေတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထိုင်းဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုမနေ့အင်္ဂါနေ့ကပန်ကြားခဲ့ပါတယ်ဘူချုပ်ကြီးမြထွန်းဦးကိုတိုင်လည်းမြမလူငယ်နှစ်ဦးကိုထိမ့်သိမ့်ထားတဲ့ထိုင်းအချင်းထောင်နဲ့အထီးတွားရောက်အားပေးခဲ့ပါတယ်။အခုလိုထိုင်းနိုင်ငံခေါင်းဆောင်တွေကိုဘူချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုက်ရိုက်ပန်ကြားချက်ဘလောက်ထိထိရောက်နိုင်မလဲ။မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံမှာဩဂုတ်လ3ရက်နေ့ကကျင်းပခဲ့တဲ့တတိယအကြိမ်မြောက်ထိုင်းမြန်မာအဆင့်မြင့်အရာရှိများအစည်းအဝေးကိုတက်ရောက်လာတဲ့မြမကာကွယ်ရေးဦးစီးချုပ်ဘူချုပ်မှုကြီးမင်းအောင်လှိုင်ကအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဘူချုပ်ကြီးဟောင်းပရာယွတ်ချန်အူချာနဲ့တည်တံ့တွေ့ဆုံခဲ့တာပါ။နှစ်နိုင်ငံစီးရေးနိုင်ငံရေးဆိုင်ရာဆက်ဆံရေးကိစ္စတွေကိုပြောကြရမှာလိတ်ကျွန်းလူတက်မှုမှာတည်တံ့ပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးကိုနှစ်နိုင်ငံနဲ့နှစ်နိုင်ငံတက်မတော်နှစ်ရက်ကြာတည်ရှိနေတဲ့ချစ်ကြည်ရင်းနှီးမှုတွေကိုထောက်ထားပြီးတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကူညီဆောက်ရှောက်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်းမြဝတီရုံမြင့်တန်ကြားကမနေ့ကထုတ်လင်းတဲ့သတင်းအစီအစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေတ္တာရက်ခံချက်နဲ့ပတ်သက်လို့အခုလိုကြေညာသွားပါတယ
်။ထိုင်းနိုင်ငံမှာတေတံပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံသားနှုတ်ဦးကိုထိုင်းနိုင်ငံနဲ့နှစ်နိုင်ငံတမတော်နေရာကြားရှည်ရင်ဆွေးချစ်ကြည်ရင်းနှီးမှုများကိုထောက်ထားပြီးတက်ညာပေးရန်စဉ်စားပေးစီလိုကြောင်းတရားဥပဒေနဲ့ညီကူညီဆောက်ရှောက်ပေးစီလိုကြောင်းနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုများကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားပါသည်
ထိုင်းနိုင်ငံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူလိုက်ပါသွားခဲ့တဲ့တက်မတော်ညှိနှိုင်းကွပ်ကဲရေးမှူးကြီးရီလီဗိုလ်ချုပ်ကြီးမြာထွန်းကိုတိုင်လည်းတေတံစီရင်ချမှတ်ခံထားရတဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ကိုထိမ့်သိမ်းထားတဲ့ထိုင်းအချင်းတောင်ကိုမနစ်အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ကြောင်းလည်းမြဝတီရုတ်တံကအခုလိုကြေညာသွားပါတယ
်မြမတက်မတော်မှာညှိနှိုင်းကွပ်ကဲရေးမှူးကြီးရီလီဗိုလ်ချုပ်ကြီးမြာထွန်းကထိုင်းနိုင်ငံခိုတောင်ကျွန်းလေကျွန်းမှာ2014ခုနှစ်စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့ပြည်ထောင်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့ဖြစ်စဉ်မှာကျူးလွန်ကြောင်းဆွဆွဲချက်ဖြင့်တေးတန်းချမှတ်ခြင်းခံထားရသူမြန်မာလူသမားဝင်းစော်ထွန်းနဲ့စော်လင်းတို့ကိုထိုင်းနိုင်ငံနွန်ထာပူရီခရိုင်ဘန်ခွန်ဗဟိုအချင်းထောင်မှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှ2နာရီခွဲအထိသွားရောက်တွေ့ဆုံပြီးပြည်တော်စုတမရမြန်မာနိုင်ငံတော်အစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံကိုအယူခံဝင်လာရေးအတွက်ကူညီဆောင်ရွက်ပေးလျက်ရှိကြောင်းနဲ့တမရကာကွယ်ရေးဦးစီးချုပ်ကလည်းထိုင်းနိုင်ငံရှိတာဝန်ရှိသူများနဲ့တွေ့ဆုံကကူညီဆောင်ရွက်ပေးရန်ပြောကြားထားရှိကြောင်းတို့ဖြင့်အားပေးစကားပြောကြားခဲ့ပါ၏။အဲ့လိုတွေ့ဆုံစဉ်ဘွန်ခွန်မဟုအချင်းထောင်ရဲ့ညွှန်ကြားရေးမှူးဖြစ်သူမစ္စတာဆိုဖွန်ရန်ပရီချာကအချင်းသားနှစ်ဦးကိုကောင်းမွန်စွာထိန်းသိမ်းထားရှိတဲ့အခြေအနေများကိုရှင်းလင်းဆွေးနွေးပါ၏။အဲ့ဒီအချင်းသားနှစ်ဦးဖြစ်တဲ့ဝင်းစော်ထွန်းနဲ့စော်လင်းတို့ရဲ့ကျန်းမာရေးအခြေအနေမှာကောင်းမွန်မှုရှိကြောင်းနဲ့အချင်းထောင်မှချမှတ်ထားတဲ့စီမင်းစည်းကမ်းများအတိုင်းကောင်းမွန်စွာလိုက်နာကနေထိုင်ရရှိကြောင်းသိရှိရပါ၏ဆက်လက်ပြီး၎င်းကဘွန်ခွန်ဗဟိုအချင်းထောင်တွင်ရှိအချင်းသားများထားရှိတဲ့အဆောင်များအချင်းသားများကိုထိန်းသိမ်းထားရှိမှုအခြေအနေများနဲ့ကြွေးမွေးမှုအခြေအနေများကိုလှည့်လည်ရှင်းလင်းပြသခဲ့တယ်လို့သတင်းရရှိပါရခင်ဗျာ
လိတ်ကျွန်းလူတက်မှုမှာကျူးလွန်ခဲ့တဲ့ဆိုပြီးတေတံစီရင်မှုအတွက်မောင်စော်လေးနဲ့မောင်ဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကဩဂုတ်လ29ရက်နေ့ကပယ်ချခဲ့ပြီးတဲ့နောက်ထိုင်းဥပဒေအရရပ်ပေါင်း60အတွင်းထိုင်းပြည်မင်းမျက်စီကိုအတနာခံစားတင်သွင်းဖို့ထိုင်းအကျိုးဆောင်ရှင်တွေကပြင်ဆင်နေကြတာပါတေတံစီရင်ချက်ကိုတက်ညာပေးဖို့မြန်မာတက်မတော်အကြီးအကဲကိုယ်တိုင်မေတ္တာရက်ခံချက်ဟာထိရောက်မှုရှိပြီးထိုင်းပြည်မင်းမျက်စီရောက်ဖို့အခွင့်အလမ်းတွေရှိနေကြောင်းလိတ်ကျွန်းလူတက်မှုထိုင်းတရားစီရင်ရေးမှာတစ်ချောင်းလုံးလိုက်ပါဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချစ်က VOE ကိုပြောပါရယ်
ဟုတ်ကျွန်တော်ထိုင်းပြည်အတိုင်းပင်ခံကောင်စီဆိုတာရှိရလေကျွန်တော်ကထိုင်းနိုင်ငံမှာအင်ပါတာမှာလူရွေးလေးရှင်လေးရှိတဲ့ဗိုလ်ချုပ်ကြီးပရင်ဆိုတော့အဲ့ဒါ तू ကသူဥက္ကဋ္ဌအဲ့ဒီဥက္ကဋ္ဌကဗိုလ်ချုပ်ကြီးမင်းအောင်လည်းသူ့ရဲ့မွေးသားသားဆိုပြီးတော့ပါတရားဝင်ပြောထားတာရှိတယ်သူတို့ဟိုကပုဂ္ဂိုလ်ရတားရင်းနေတယ်ဆိုတော့အခုထိုင်းပြည်ကောင်စီမှာဥက္ကဋ္ဌဖြစ်တာလည်းဗိုလ်ချုပ်ကြီးပဲသူကျွန်တော်ကအာဏာသိမ်းခဲ့တဲ့ဟိုကဗိုလ်ချုပ်ကြီးတွေပဲဆိုတော့သူတို့ရှင်းရှင်းလေးကဟိုအဆက်ဆက်ရှိတယ်ဆိုတော့အဓိကတော့ဒီအဲ့ဒီပြည်ကောင်စီကတော်တော်လေးကိုအရေးပါတယ
်ဒီထိုင်းပြည်မင်းမြတ်တို့စဉ်းစားလေးရှိတဲ့ပုံစံအရောပေါ့နော်ဒီမောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းတို့ရဲ့ဒီလေကျွန်းအမှုထိုင်းပြည်မင်းမြတ်ကဘလို့ဆုံးဖြတ်မယ်လို့ညွှန်လင့်ထားလဲရှင်
ဟုတ်ကဲ့ဗျာတပိုင်းပေါ့ကျွန်တော်တို့ဒီ6ရက်နေ့မှာပေါ့ကျွန်တော်တို့ရဲ့ဒီ foundation ရဲ့ရှင်းနေပေါ့ရှင်းနေအပါဝင်ကျွန်တော်တို့ Thai ရှင်းနေများကောင်ဆယ်ကအဲ့ဒီအမှုနဲ့ပတ်သက်ပြီးတော့အစည်းအဝေးလုပ်ပါမယ်အဲအစည်းအဝေးလုပ်မယ်ကျွန်တော်တို့ဒါဘယ်လိုမျိုးပေါ့လေဘယ်လိုရေးသားမယ်လဲဘယ်လိုမျိုးအဖွဲ့အစည်းတွေအစိုးရတွေကဘယ်လိုပါဝင်တက်နေဆိုတဲ့ဟာတွေတို့ကပို့ဆုံးဖြတ်နိုင်ပါပါအဲဆိုကျွန်တော်တို့ရဲ့အတွေ့အကြုံပေါ့နော်ဒါကျွန်တော်တို့မှာရှိတဲ့ဟို Thai အကြံပေး Thai ပညာရှင်တွေ Thai နိုင်ငံရေးသမားတွေရယ်ကျွန်တော်တို့အကြံပေးတယ်ကျွန်တော်တို့ကတော့အခုတတိလဲကျွန်တော်တို့ယုံကြည်နေပါသေးတယ်ဒီကလေးတွေကတော့ဟိုတေတံဟိုအချခံမတော့မဟုတ်ဘူးထိုင်းပြည်မြင်းမြတ်အနေနဲ့တေတံကနေရှော့ပေါ်ပြီးတော့တခြားနှစ်ရှိကနေဖြည်းဖြည်းလွင်ချင်းချမ်းသာကွင်းနဲ့တော့လွတ်မယ်လို့ကျွန်တော်တို့ထင်ပါတယ်ကျွန်တော်အများကြီးပြောလို့ပြောတာရှိနေပါတယ်ဟိုဒီကလေးတွေကိုတပ်ပစ်လိုက်ရအောင်ထိထိုင်းဆိုးအနေနဲ့ဟိုမမိုက်မဲလောက်ဘူးလို့ကျွန်တော်ထင်ပါတယ်ဗျာဟုတ်ကဲ့
မြန်မာဆိုးရကိုယ်တိုင်လည်းထိုင်းပြည်မင်းမျက်စီအတနာခံစားတင်သွင်းဖို့ထိုင်းကျိုးဆောင်ရှိနေတွေနဲ့တိုင်ပင်ဆွေးနွေးနေကြောင်းအလုတ်သမားဝင်ကြီးဦးသိန်းစွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောကြားထားသလိုထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးကိုယ်တိုင်လည်းကူညီဆောင်ရွက်ပေးနေပါတယ်